ာရှအာကစားပြန်ပွဲမှာမြန်မာဝူရှူးအဖွဲ့အနေနဲ့စုတစိတ်တွေရရှိဖို့မှတ်ထားပြီးပြိုင်ပွဲအတွက်အသင့်အင့်ဖြစ်နေပြီလို့မြန်မာဝူရှူးလက်ရေးစင်တူကပြောဆိုပါတယ်ဒီပြိုင်ပွဲမှာအင်ရှင်တရုတ်နိုင်ငံဖြစ်အပြင်နောက်ထပ်နိုင်ငံ9နိုင်ငံလောက်နဲ့အဓိကပြိုင်ရမှာဖြစ်တယ်လို့လည်းပြောဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာပါ
တရုတ်နိုင်ငံမှာကျင်းပမဲ့19ကြိမ်မြောက်အာရှအားကစားပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ကြမယ်မြန်မာအားကစားဖွဲ့မှာဝူရှူးလဲပါဝင်ပါတယ်မြန်မာဝူရှူးဖွဲ့မှာတော့အားကစားသမား4ဦးနဲ့နီးပြအုပ်ချုပ်သူ2ဦးစုစုပေါင်း5ဦးပါဝင်ပြီးတော့အာရှအားကစားပြိုင်ပွဲဝင်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ရန်ကုန်အာကာသိပ်ပံမှာတနေ့ကို2ကြိမ်၄ကြိမ်နေကြတာဖြစ်ပါတယ်အာရှအားကစားပြိုင်ပွဲတွားရောက်ရှင်ပြိုင်မဲ့အချိန်အနည်းပတ်သက်ပြီးတော့မြန်မာလေရေးစင်ဝူရှူးကစားသမားမအေးသစာမြင့်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူဝေရောက်ရှင်ပြိုင်မဲ့ပြိုင်ပွဲအမျိုးအစားနဲ့ပတ်သက်ပြီးတော့အခုလိုစပြောပါတယ
်။ဟောဟိုရှူးမှမြန်မာကနန်းချွန်နဲ့နန်းပေါင်ပေါ့နော်နှစ်မျိုးရှင်ပြိုင်မှာပါ။အဲ့နှစ်မျိုးပေါ်မှာဒီဘက်ဝမ်းတယ်ပြီးမှာပေါ့။နန်းချွန်ကကျတော့လက်တိုင်းပေါ့နော်နန်းပေါင်ကကျတော့ဓာတ်ပိုင
်။ဒီအာရှဟောမှာဒီကပြိုင်ရမဲ့ပြိုင်ပွဲတွေကရောဘယ်နိုင်ငံတွေရှိမလဲ
။အဓိကကတော့တရုတ်ရှိမယ်။တရုတ်ဟောင်ကောင်မကာဝူမလေးဗီယက်နမ်အင်ဒိုအဲ့ဒါကြီးတော့အကြီးကြီးပေါ့နော်ပြီးရင်အီရန်ရှိမယ်အီရန်ရှိမယ်ဥစ်ပါကစ္စတန်အဲ့ဒီနိုင်ငံတွေရှိရပေါ့
ကျွန်တော်ပြီးခဲ့တဲ့တစ်ခါဒီ CJ မှာတော့ဗိုင်းဒစ်ဆာမင်းနဲ့ပြောပြတယ်ဗိုင်းဒစ်ဆာမင်းကဒီအဲ့ CJ ကနောက်ဆုံးပွဲအဲ့ဒါပြီးရင်နားတော့မယ်ဆိုပြီးတော့ပြောတယ်အခုကြတော့ဒီ Asian Game ကိုဆက်ပြီးတော့ကစားသွားမယ်ပေါ့နော်ဘလို့ကြောင့်ဆက်ပြီးတော့ကစားဖို့ဆုံးဖြတ်ဖြစ်သွားတာလဲ
ဘလို့ကြောင့်ဆုံးဖြတ်ဖြစ်သွားလဲဆိုတော့အခုညီမနားကတော့အဲ့ Asian Game ကတော့နှစ်လသုံးလလောက်နေရှိရပေါ့နော်ရှိတော့ပြီးတော့အရင်ဟန်ကျူးမှာတွားပြီးတော့၄ချိန်ငယ်တော့လည်းဒီ Asian Game ပေါ့နော်2010မှာလုံးမှာပေါ့အဲ့ပွဲကိုပြိုင်ချင်းနေပေါ့အဲ့လိုမျိုးစိတ်တွေရတယ်ရှိနေရပြီးတော့ Asian Game ကညီမပြိုင်လာတာတပွဲပဲရှိသေးရပေါ့နော်အဲ့တော့ဒီကိုမနိုင်ခင်လေးပေါ့နော်ကိုအခွင့်အရေးလေးတဲ့ရတယ်ပေါ့နော်ကိုယ်ကအခွင့်အရေးရတဲ့အတွက်ကြောင့်မို့ဒီ Asian Game ကိုပေါ့နော်အရင်ကလည်းပြန်ကျင်းစိတ်ရှိရတဲ့အတွက်ကြောင့်မို့အချိန်ကဘယ်တော့မှလည်းမလိုဘူးပေါ့နော်ငါသူးသားလိုက်ရသေးရဲ့ဆိုရဲအစိမ့်နဲ့ပေါ့နော်အဲ့နဲ့ပဲထပ်ပြီးတော့ပေါ့နော်ဒီနှစ်လကျော်လောက်ဝေးကိုထပ်ပြီးတော့စက်တသားတဲ့တော့အားပေါ့ဟုတ
်အရင်ဟန်ကျိုးမှလေ့ကျင့်နေဆိုတော့ဘယ်တော့မှလေ့ကျင့်တာလဲ
အဲ့ဒါက2019မှာတွားလေ့ကျင့်တာရှင်ဟု
တ်အဲ့ဒါရောဘယ်တော့လောက်ကြာလိုက်လဲ
အမတလာပဲကြားလိုက်တယ်ရှင်2019ဟန်ကျိုးမှလေ့ကျင့်ပြီးတော့အမရှန်ဟိုင်းမှာ World Championship တွားပြိုင်တာပေါ့အမတွေကအဲ့ဟန်ကျိုးမှသူရဲ့အဲ့ Asian Games အတွက်စောင့်နေရအစာဦးရောအဲ့လိုအားကားယူနေပါတယ်အဲ့ဒါကြီးပါမြင်ခဲ့ရတာပေါ့နော်
ဆိုအဲ့ဟန်ကျိုးမှလေ့တွားပြီးတော့လေ့ကျင့်တဲ့ဥစ္စာကကိုယ့်အတွက်ရောဘယ်လောက်ထိတွေးကြုံကောင်းနေရခဲ့လဲ
တရုတ်မှာကြတော့ဘယ်လိုပဲမဲ့တရုတ်ပြည်ကိုသွားလိုက်ပြီဆိုတော့လေဝူရှူးကလည်းတရုတ်ကအခြေခံဖြစ်တဲ့အတွက်ကြောင့်မို့လို့ပေါ့နော်အကြီးကတော့အဲ့မှာအခုရဲ့အမြင်နဲ့ကြည့်ရတယ်ပေါ့နော်ကစားသမားတွေရဲ့လှုပ်ရှားပုံတွေကစားပုံတွေကိုကြည့်တော့အဲ့အမြင်နဲ့တည်းကိုကိုယ့်ရဲ့လိုတက်မှုကိုတစ်ဆင့်ပိုးစေရပေါ့နော်အဲ့မှာမှကြီးပြဆရာရဲ့အဲ့လိုကြီးကြပ်မှုတွေပိုင်းနဲ့ဆိုတော့ကိုယ်ကပို့ပြီးတော့တိုးတက်မှုရှိရပေါ့ဟုတ်
အဲ့တော့အဲ့မှာလေ့ကျင့်တဲ့ဥစ္စာတွေကြတော့ဘယ်လိုလေ့ကျင့်ရမလဲ
အဲ့ဒီတော့ဆိုတော့ညီမတို့ကတလားပဲသွားရဖြစ်တဲ့အတွက်ကြောင့်တလားပဲသွားတာဆိုတော့အဲ့ဒီမှာဆိုညီမတို့တပတ်လုံးလုံးကိုထိတ်ပြီးသင်ရတယ်ပေါ့နော်ဘာလို့ပြန်မွေးရလဲဆိုပြီးဖြစ်တယ်ဆိုတော့အဲ့ဒီ World Championship ကပြန်လို့ပြန်လို့ဖြစ်တာပေါ့နော်အဲ့မသွားလို့မလို့လုပ်ပြီးတော့မှသွားဖြစ်သွားတာဆိုတော့အဲ့ဒီတလားလုံးလုံးကိုညီမတို့အဲ့၄ဘက်လုံးပေါ့နော်၄ဘက်လုံးကိုမနာပဲနဲ့ဟိုအဲ့လိုဆက်တိုက်ကျင့်ခဲ့ရတယ်ပေါ့နော်တော်တော်လေးသင်္ကန်းကပ်ပြီးတော့တော်တော်လုပ်ခဲ့ရပါတော့အကျိုးပါဟုတ်
ဆိုတော့ဒီပွဲအတွက်ရောအဆင်သင့်ဖြစ်နေပြီလို့ပြောနိုင်မလား
ဟုတ်အဆင်သင့်ဖြစ်နေပါပြီပြိုင်ပွဲလည်းလဲသွားတော့မယ်ဖြစ်တဲ့အတွက်ကြောင့်မို့ပေါ့နော်ကိုယ်တို့သားပြီးနေချင်းနေရတယ်ဟိုပေါ့ချပြအဲ့အချိန်ရောက်ပြီပေါ့အဆင်သင့်ရဖြစ်နေပါတယ်ဟုတ
်ပြီးခဲ့တဲ့ကမ္ဘောဒီးယားစီဂိမ်းမှာတော့လည်းညီမစုတွေရခဲ့တယ်ဒီအာရှပြိုင်ပွဲမှာရောဘယ်လောက်ထိစုတွေဘယ်လောက်ထိရမယ်လို့မှန်းထားလဲ
ဟုတ်အာရှပြိုင်ပွဲမှာအဲ့ဒီအဲ့လိုမျိုးတစ်ခုကြီးပဲတယောက်ကိုတစ်ခုနှုံးနဲ့ပဲတတ်မှတ်ထားရတော့တော့ပွဲရတော့တော်တော်ကျက်တယ်ပေါ့နော်တော်တော်လူကြီးသွားမယ်ပြိုင်ပွဲပေါ့နော်တကယ်အာသာပွဲဆိုတော့အဲ့တော့ဒါပဲလေကိုတို့ကိုလည်းစူးစားခဲ့တယ်လုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ရွှေစိတ်စုကတော့အင်းရုံးကိုပြောင်းလာပါတယ်ဟုတ်
ရောဝူရှူးသင်းဟာကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့မေလကချင်းပါခဲ့တဲ့32ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့ရွှေတစ်ခုငွေ3ခုကျေး3ခုနဲ့စုစိတ်9ခုရရှိခဲ့ပါတယ် 2018ခုနှစ်ကအင်ဒိုနီးရှားမှာကျင်းပခဲ့တဲ့18ကြိမ်မြောက်အာရှအာဇာပြိုင်ပွဲရဲ့ဝှရှုပြိုင်ပွဲမှာတော့တရုတ်နိုင်ငံကဝှရှုမှာရွှေစည်ကူးငွေတစ်ခုနဲ့အများဆုံးရခဲ့ပြီးတော့အဲဒီတုန်းကတော့မြန်မာကတော့ကျေးဇူးတစ်ခုပဲရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။